အစ္စရေးနဲ့ဟာမက်စ်စစ်သွေးကြားအဖွဲ့ကြားတိုက်ပွဲတွေစတင်ချိန်ကတည်းကဂါဇာဒေသမှာပိတ်မိနေတဲ့နိုင်ငံသားတွေတွေပထမအတုပ်ဒီကနေ့ပဲအီဂျစ်နိုင်ငံကိုထွက်ခွာနေပါပြီ။ကာတာနိုင်ငံရဲ့ဂျာဝင်စစ်ဆက်မှုအရရာဖတ်နေဆက်ကိုပြန်ဖွင့်ပေးဖို့အစ္စရေးအီဂျစ်နဲ့ဟာမက်စ်တို့ကြားသဘောတူညီချက်ရရှိခဲ့ကြတာပါ။အီဂျစ်နိုင်ငံကိုဂါဇာဒေသကနိုင်ငံသား400ထက်မနည်းထွက်ခွာခွင့်ပြုမှာဖြစ်ပြီးတော့ဒဏ်ရာရသူပါလက်စတိုင်းသား80ကျော်ကိုလည်းဆေးကူတာခွင့်အတွက်သွားခွင့်ပြုမှာဖြစ်ပါတယ်။တချိန်တည်းမှာပဲဂါဇာကမ်းမြောင်ဒေသမှာဆက်သွယ်ရေးလုံးဝပြတ်တောက်မှုတွေနဲ့ထပ်မံကြုံတွေ့နေရပါတယ်။တယ်လီဖုန်းနဲ့အင်တာနက်ဆက်သွယ်မှုတွေလုံးဝပြတ်တောက်နေကြောင်းပါလက်စတိုင်းဆက်သွယ်ရေးကုမ္ပဏီပေါ်တယ်ကအင်္ဂါနေ့မှာကြေညာချက်ထုတ်ပြန်လိုက်တာပါ။အရင်တစ်ခေါက်ပြတ်တောက်မှုတွေကြုံခဲ့ရပြီးတဲ့နောက်ဆက်သွယ်မှုတွေပြန်လည်ရရှိထားတဲ့နိုင်ငံတကာဆက်သွယ်မှုလမ်းကြောင်းမှာထပ်မံပြတ်တောက်ခဲ့တာလို့လည်းပြောပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကနှစ်ရက်ကြာဆက်သွယ်ရေးတွေလုံးဝပြတ်တောက်ခဲ့စဉ်ကလည်းလူဦးရေနှစ်သန်းသုံးသိန်းရှိတဲ့ဒေသမှာနိုင်ငံတကာကပေးပို့တဲ့ကယ်ဆယ်ရေးအထောက်ပံ့တွေရရှိရေးအခက်အခဲတွေကြုံခဲ့ရပါတယ်ရှင့်။